စစ်တပ်က Federal တရက်မှာနိုင်ငံတော်တမင်ငန်ဒေါ်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်ကိုဖမ်းဆီးခဲ့တဲ့နောက်တနေ့မှာပဲအာဏာသိမ်းစစ်ကောင်စီရဲ့အမိန့်အာဏာကိုဖိစန်းတဲ့ CDM လှုပ်ရှားမှုတွေစတင်လာခဲ့ပါတယ်။နောက်ပိုင်းမှာတော့ CDM လှုပ်ရှားမှုတွေနဲ့အတူရန်ကုန်မင်းလေးနေပြည်တော်အပါအဝင်နိုင်ငံတော်ဝန်မှလူထုကလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။အခုနောက်ဆုံးလေကြောင်းဌာနဝန်ထမ်းတွေပါဆန္ဒပြရာကနေနိုင်ငံတကာလေကြောင်းလိုင်းခီးစင်တွေနှောင့်နှေးမှုဖြစ်နေတယ်လို့အစိုးရဝန်ထမ်းတွေအလုံးမစင်းမဲ့နေတဲ့အတွက်နိုင်ငံတွင်းယထာခီးစင်တချို့လည်းရပ်ဆိုင်းသွားတာတွေ့ရပါတယ်။ CDM လှုပ်ရှားမှုကနိုင်ငံအနှံ့ကျေကျေတက်တက်ဖြစ်လာနေတာနဲ့အမျှအခုဆိုအာနာသိန်းစစ်ကောင်စီက CDM လှုပ်ရှားသူတွေအလုပ်ပြောင်းဖို့တိုက်တွန်းနေရတဲ့အထိဖြစ်လာတာကိုကြည့်ရင်ဒီလှုပ်ရှားမှုအောင်မြင်နေတာတွေ့ရတဲ့အတွက်အရှိန်ပိုမြင့်လှုပ်ဆောင်ကြဖို့အထွေထွေတပိတ်ပူးပေါင်းဆောင်ရည်ကော်မတီကကြေညာချက်ထုတ်ပြန်ပါတယ်။88မျိုးဆက်ငင်းချင်းရင်းနဲ့ပွင့်လင်းလူဖွဲ့စည်းခေါင်းဆောင်ကိုမင်းကိုနိုင်ကလည်း CDM လှုပ်ရှားမှုဟာအခုသတင်းပတ်မှာသိအရေးကြီးလာပြီဖြစ်ကြောင်းသတိပေးခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကိုဆန့်ကျင်ပြီးအရသာအစိုးရအ мян ပြန်ပေါ်လာစေရစ်အတွက်ပြပရောက်မြန်မာနိုင်ငံသားတွေနေစဉ်လိုလိုဆန္ဒထုတ်ပေါ်ပြောဆိုနေကြပါတယ်။အာရှဒေသတလွားဂျပန်စင်ကာပူထိုင်းနိုင်ငံတွေမှသာမကဗြိတိန်နဲ့ဥရောပဒေသရဲ့နိုင်ငံတွေကနေဒါနဲ့အမေရိကန်နိုင်ငံတွေမှာမြန်မာတွေဆက်ပြီးဆန္ဒပြနေကြပါတယ်။တနင်္လာနေ့မှာဝါရှင်တန် DC မြန်မာစစ်တမ်းရုံးနဲ့သမရအင်ဗျူရှေ့ပြန်ကော်လိုရာဒိုပြည်နယ်ဘက်မှာလည်းဆန္ဒပြကြပါတယ်။ကနေဒါအခြေစိုက်နိုင်ငံတကာမြန်မာတံဃာတော်များအဖွဲ့ဥက္ကဋ္ဌအရှင်ကောဝိဒါကတော့ပြည်ရင်းပြပကမြန်မာနိုင်ငံသားတွေအခုလိုတောင်းဆိုဆန္ဒပြတာတွေမြန်မာနိုင်ငံကတံဃာတော်တွေကုလသမဂ္ဂရုံးနဲ့တန်ရုံးတွေစီသွားပြီးမြန်မာပြည်သူတွေကိုအခုညီပေးဖို့ပြောကြားတာတွေအတွက်ပြပကတံဃာတော်တွေကလည်းထောက်ခံကြောင်းပြောပါတယ်။အာဏာသိမ်းမှုအကြောင်းပြတာဟာခိုင်လုံမှုမရှိတဲ့အတွက်စစ်တပ်ကမြန်မာပြည်သူတွေလက်ထက်အများဆုံးအာဏာပြန်အပ်နှင်းဖို့ပါတောင်းဆိုလိုက်ပါတယ
်။ပြည်သူလူထုကနေပြီးတော့တခဲနဲ့မဲပေးတာတဲ့မိုင်းတော်သားသူကြီးကောသောနဲ့အစိုးရကိုအာဏာပြားမှုဘုံလို့တောင်းဆိုပါလေ။ပြည်သူလူထုကတခဲနဲ့မဲ့ပေးတာကဘာမှဆွဲရင်းပြူရင်းမရှိပဲနဲ့အဲ့ဒါကိုဘာမှအကြောင်းမရှိပဲနဲ့ကိုရွတ်စည်းဘာအတွက်ထပြီးအာဏာသိမ်းတဲ့ဒီဗိုလ်ချုပ်မင်းအောင်လည်းကိုလည်းဘုံလို့အလွန်တမ်းမှစိတ်ပြတ်မိပါလေ။သူကတိုင်းပြည်ရဲ့မကောဆိုးဟာပုဂ္ဂိုလ်တယောက်လို့တော့ဘုံလို့သတ်မှတ်လိုက်ပါ
ဒါပြင်မြန်မာနိုင်ငံပြန်တဲ့အေဂျင်စီကိုဖမ်းဆီးထားသူတွေအများပြန်လွတ်ပြီးဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့ပါမိန့်ကြားခဲ့ပါတယ်